တမရော်နဲ့ရခိုင်တမရော် AA နဲ့ကြားထဲမှာလက်ရှိအချိန်မှာဟိုတိုက်ပွဲအခြေအနေဘယ်လိုများရှိနေလဲခင်ဗ
ျမနေ့ကဖြစ်တာတော့ဒီအလဝါမြို့နယ်ထဲကဒီပကာဝါနဲ့ဒီမွေးလိုင်ဝါဆိုတဲ့ရွာကြားမှာဖြစ်နေတာဟိုအဲ့ဒီ20ရက်နေ့ညနေ 2:50 ကနေတကြိမ်ဖြစ်တယ်အဲ့ဒီမှာညနေ 9:00 လောက်မှာပြီးသွားတယ်တိုက်ပွဲကနောက်တော့အဲ့ဒီ21ရက်နေ့မှာလည်းပဲထပ်ပြီးတော့အဲ့ဒီနေရာမှာထပ်ဖြစ်တယ်နောက်ဒီနေ့ဒီ22ရက်နေ့မှာလည်းပဲအဲ့ဒီနေရာမှာထပ်ပြီးတော့ဖြစ်နေတယ်ဗ
ျဟောဆိုတော့ဒီလအစောပိုင်းကတည်းကနေပြီးတော့ဒီအချိန်ကြီးကိုတိုက်ပွဲတွေဇက်တိုက်ဖြစ်နေတာလားဗ
ျဟုတ်ကဲ့ခင်ဗျာဒီနိုဝင်ဘာလ10ရက်နေ့ကနေစပြီးတော့ဖြစ်လာတဲ့တိုက်ပွဲကတော့14ရက်နေ့ထိအောင်ဆက်တိုက်ဖြစ်တယ်နောက်15ရက်နေ့မှာနေနေနားသွားတယ်15 16 16လောက်ပြီးနားတယ်ပေါ့ဒါလည်း16ရက်နေ့မှာတော့ဘူတီတော်မျိုးနေဖက်မှာပြန်ပြီးတော့တိုက်ပွဲကအဲ့မှာပြင်းပြင်းထန်ထန်ဖြစ်တယ်ဒီကိုရနေမှာလည်းပဲဒီဗမာတပ်မတော်ကနေတော့ပိုင်းမိနေတဲ့ဒူရဲရဲဘော်တွေကိုလာထုတ်ဖို့အတွက်အဲ့ဒီမှာဒီဟိုဟယ်လီကော်ပတာနှစ်စီးနဲ့လာပြီးတော့မှဘုံကျိတိုက်ခိုက်တယ်တော့အဲ့ဒီဟိုဘူတီတော်ပဲပွေပြီးတာနဲ့ဒီမှာ20ရက်နေ့မှာတော့ဒီဘက်ဒီကလဝမြို့နယ်ရဲ့အထက်ပိုင်းပေါ့အဲ့ဒီဘကာဝါရွာနဲ့ဒီမွိလိုင်ဝါရွာကြားမှာတိုက်ပွဲကထပ်ပြီးတော့ဖြစ်တယ်ဟိုအဲ့ဒီတိုက်ပွဲကဟိုမနေ့ကလည်းပြင်းပြင်းထန်ထန်ဖြစ်တယ်ဒီနေ့လည်းပဲဆက်ပြီးတော့ဖြစ်နေတော့မယ်ဗျ
ဆိုတော့ထိခိုက်ကြဆုံးတဲ့အခြေအနေကရောဘယ်လိုရှိလဲဗ
ျ20ရက်နေ့ပဲဖြစ်တဲ့တိုက်ပွဲမှာတော့အဲ့မှာဗမာတပ်မတော်ဖက်ကနေအရာရှိအပါဝင်သူတို့6ဦးကြာဆုံးတယ်ဗျနောက်ဒီတော်တော်များများဒဏ်ရာရတာရှိတယ်ဒဏ်ရာရတော့အများကြီးပဲဆိုတော့ဒီနေ့တိုက်ပွဲကတော့နော်ဒီမှာဒီကျွန်တော်တို့ဟိုတရင်အသေးစိတ်ကတော့မလာသေးဘူးဗျတိုက်ပွဲဖြစ်နေတာတော့ကြားတယ
်20ရက်နေ့ကဘယ်မှာဖြစ်တာလဲဗျပလက်ဝတ်မှာဖြစ်တာလား
ဒီနေ့ကလည်းပဲဟိုဒီပကာဒီဘလဝမျိုးနေသေးကတော့ဒီပကာဝါနဲ့မွေးလိုင်ဝါရွာကြားမှာဖြစ်တာ
ဟုတ်ကဲ့ဗျအခုဆိုလို့ရှိရင်ပေါ့နော်အေးအေးနဲ့ဒီတက်မတော်နဲ့ကြားထဲမှာတိုက်ပွဲဖြစ်တာဆိုနှစ်နေရာလောက်ဖြစ်နေပြီပေါ့နော်ဒီချင်းပြည်နယ်ပလောင်မှာလည်းဖြစ်တယ်ဒီရခိုင်ပူတီတော်မှာလည်းဖြစ်တယ်ဆိုတော့ဘာကြောင့်ဒီလိုမျိုးတိုက်ပွဲတွေဖြစ်နေရတယ်လို့ပြောလို့ရအောင်လဲခင်ဗ
ျဒီဟာကတော့ဒီဗမာတက်မတော်ဖက်ကနေကျွန်တော်တို့ရခိုင်တက်မတော်အခြေတူထားတဲ့ဒေသတွေကိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့ဒါတိုက်ပွဲတွေကဖြစ်လာတာဗျဟ
ိုရှေ့ဆက်ပြီးတော့အခြေအနေဘယ်လိုဖြစ်မယ်လို့ခံမှန်းလဲဗျဟ
ိုအခြေအနေကတော့အခုလေးပဲဗမာတပ်မတော်ကနေကျွန်တော်တို့ဒီရခိုင်တပ်မတော်ကိုအမြင့်ပြတ်ရှင်မုံးမယ်ဆိုပြီးတော့ကြွေးကြော်ပြီးတော့မှသူတို့ဒီဟိုအင်အားအလုံးရင်းနဲ့နေပြီးတော့ထိုးစစ်ဆင်လာတယ်နောက်အင်အားတွေလည်းထပ်ပြီးတော့ဖြစ်နေတယ်ဆိုတော့တိုက်ပွဲကဆက်ပြီးတော့လေဗယ်ပြင်းထန်လာနိုင်တဲ့အနေအထားအများကြီးရှိတယ်ဗျ
ရခိုင်ပြည်နယ်မှာတစ်ဖက်မှာလည်းဒီပြဿနာကြီးဖြစ်နေတာရှိတယ်တစ်ဖက်မှာလည်းဒီလိုမျိုးတိုက်ပွဲကြီးဖြစ်လာမယ်ဆိုလို့ရှိရင်ဒီပြည်နယ်အခြေအနေပေါ်ဆရာဘယ်လိုသုံးသပ်မလဲခင်ဗျဟ
ုတ်ဒီဟာကတော့ဒီလိုပြဒီငင်းချမ်းရေးငင်းချမ်းရေးဖြစ်ရှင်လို့ရှိရင်တော့နော်ဗမာတပ်မတော်အနေနဲ့ကအခုသူတို့လုံနေတဲ့ထိုးစစ်တွေကိုရဖို့လိုတယ်ပြီးမှပဲကျွန်တော်တို့ဒီနှစ်ပေါင်း80လောက်ဖြစ်နေတဲ့နော်ပြည်တွင်းစစ်ကိုဟိုဘယ်လိုငင်းချမ်းအောင်လုပ်ကြမလဲဆိုတဲ့ဥစ္စာကိုဟိုပြည်စုံဆွေးနွေးအပြေရှားဖို့လိုတယ်အခုလိုမျိုးဒီအမြင့်ပြကြည့်ကြပြီးတော့မှเนาะဒီထိုးစစ်တွေဆင်နေမယ်ဆိုလို့ရှိရင်တော့တိုက်ပွဲကတော့ဆက်ပြီးတော့ဖြစ်နေမှာပဲတိုက်ပွဲဖြစ်နေလို့ရှိရင်တော့เนาะပြည်သူလူထုကလည်းဆက်ပြီးတော့ဒုက္ခရောက်နေကြမှာပဲ
ဟုတ်ကဲ့ပါဆရာခိုင်ဒုက္ခအခုလို့ဖြည့်ပေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါပဲခင်ဗျာ